မြန်မာအစိုးရကနိုင်ငံပိုင်ဂျိုဒုစနစ်တည်ထောင်ရေးကိုစတင်လှုပ်ဆောင်နေတာမှာဂျိုဒုစနစ်တည်ထောင်ရေးဦးဆောင်ကော်မတီရဲ့ပထမချက်အစည်းအဝေးဘက်ကိုအေဒီလာ20ရက်နေ့ကနေပြီးတော့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနစီဝေးခန့်မှမှာကျင်းပခဲ့ပါတယ်မြန်မာနိုင်ငံဟာဂျိုဒုဆက်သွယ်ရေးစနစ်ကို
ငါဂျိုဒုကိုအသုံးပြုပြီးတော့တယ်လီဖုန်းဆက်သွယ်ရေးနဲ့ရုပ်တံလက်ခံရရှိရို့အတွက်1996ခုနှစ်ခေတ်ကစတင်အသုံးပြုခဲ့တဲ့အကြောင်းအဲ့ဒီနောက်1996ခုနှစ်မှာအေရှာဆက်1နဲ့1996ခုနှစ်မှာထိုင်းကွန်3တို့ကပါတိုးချဲ့အသုံးပြုခဲ့ကြအောင်ဂျိုဒုစနစ်တီထောင်ရေးဥဆောင်ကော်မတီဥက္ကဋ္ဌဒုသမ္မတဦးမြင့်စွေကဆွေးဝဲအတွက်မှာပြောကြားခဲ့ပါတယ်ဒါပေမဲ့အခုနောက်ပိုင်းပြောင်းလဲလာနေ ြစ်ကြောင်းဒုသမရဦးမြင့်စွေကပြောပါတယ်2018 2019ခုနှစ်တည်းမှာဘတ်ဂျက်ရထားပြီးအကျိုးအမြတ်တွက်ချက်တင်နေတာတွေကိုတွက်ချက်ပြီးတော့ဥပဒေလှုပ်ထုံးလုပ်နေတဲ့အညီလုံခြုံရေးကောင်းတဲ့ဂျိုရုနဲ့ချိတ်ဆက်ပြီးတော့အများဆုံးအကောင့်ထဲပေါ်နိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်သွားမယ်လို့ဆိုပါတယ်ဆက်သွယ်ရေးဂျိုရုထားရှိခြင်းအပြင်ကုန်းတွင်းပိုင်းရေပေါ်နဲ့ကျွန်းနေပေါ်အထိတိုင်းပြည်နေရာအနှံ့အပြားအတွက်ဆက်သွယ်ရေးဆိုင်ရာလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှာဖြစ်ပါတယ်